ဇူလိုင်လ၄ရက်နေ့ကြာသာပတေးနေ့မှာကြာရောက်မဲ့243ရက်လွတ်လပ်ရေးနေ့ကိုဝါရှင်တန်ဒီစီမြို့တော်မှာဒီနေ့အတွက်ထူးထူးခြားခြားကျင်းပဖို့ပြင်ဆင်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီပွဲမှာကြီးကျယ်တဲ့မီးရှို့မိဘအလှဖောက်တာတွေအပြင်စစ်ရေးပြတာနဲ့သူကိုယ်တိုင်မိန့်ခွန်းပြောဖို့စီစဉ်နေတာပါအပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာ2018ခုဇူလိုင်လပြင်သစ်နိုင်ငံမှာကျင်းပခဲ့တဲ့ Bastille Day လို့ခေါ်တဲ့ ပြင်သစ်အမျိုးသားနဲ့ဆေးပြခန်းနာကိုတက်ရောက်ခဲ့ပြီးကြတဲ့ကအမေရိကန်နိုင်ငံမှာလဲခန်းနာကြီးကြတဲ့ဆေးပြခန်းနာတွေကိုလှုပ်ချနေတာဖြစ်ပါတယ်။သမ္မတထရမ့်ကမနှစ်နွေရာသီစစ်မှုထမ်းဟောင်းများနေတုန်းကဒီလိုခန်းနာကိုကျင်းပဖို့စူးစမ်းခဲ့ပေမဲ့ကုန်ကျမဲ့ငွေကဒေါ်လာ300လောက်ရှိနေတယ်လို့ဝါရှင်တန်ဒီစီကလမ်းတွေပျက်စီးမဲ့အရေးကြောင့်သူ့ရဲ့အကြံအထမမြောက်ခဲ့ပါဘူး။ဒါပေမဲ့ဒီနှစ်ကြောက်ရောက်မဲ့လွတ်လပ်ရေးနေ့မှာဝါရှင်တန်ဒီစီကပြည်သူရင်ပြင်တလျှောက်
We're going to have a great 4th of July in Washington, D.C. It'll be like no other. It'll be special. And I hope a lot of people come. And it's going to be
Washington, D.C. ma, Zulai la liye, lula yene puero go. Peronga ne ma matuwa. Janoro tutu cha cha chenpa ma ba. Dibwe go lure miyaji la yao cha ma pieta lo. ဒီဘွဲ ဟာ အမေရိကန် နိုင်ငံ ကို ဂုဏ်ပြုဖို့ ဖြစ် ပါတယ် ကျွန်တော် ကိုယ် တိုင် တက် ရောက် မှာ ဖြစ် ပြီး ကျွန်တော် ပြော ချင်တာ တစ်ခု က ဒီဘွဲ မှာ ကမ္ဘာ အကောင်း ဆုံး တိုက် လေယာဉ် တွေ နဲ့ တခြား လေယာဉ် တွေ ကောင်း ကင် မှာ ပြန် ဝဲ နေ မှာ ဖြစ် တယ်လို့ တန်ချက် ကား တွေ လည်း ရှိ မှာ ပါ
အမေရိကန် နိုင်ငံ ကို ဂုဏ်ပြု တဲ့ ဒီဘွဲ မှာ စစ်တပ် က တေးရီတာ တွေ နဲ့ အတူ မြေပြင် ရော ဝင်ဟင် က ပါ ဆေးပြ ခန်းနာ တွေ ပါဝင် မယ် လို့ ဒီဘွဲ ကို ကြီးကျက် စီစဉ် ရတယ် ပြည်ထောင် ဌာန က ပြော ပါတယ် သမ္မတ ထရမ့် ဟာ သမ္မတ လင်ကွန် အမှတ် ရဲ့ အဆက်အဦးရှိ မှာ ဇူလိုင် 4 ရက် ကျက်တပြင်း ညနေ 6:00 ခွဲမှာ မင်းကွန်းပြောကြားဖို့စီစဉ်ထားပါတယ်။ဒီအခမ်းအနားမှာ ရှေ့ဆုံးမှာ အထူးဧည့်သည်တွေအတွက်နေရာပြင်ဆင်ပြီး အဲ့ဒီအတွက်လက်မှတ်နေရာတွေကိုတော့ သမ္မတအင်ဗျူကစီစဉ်ဖြောင်းဝင်မှာဖြစ်ပါတယ်။အမေရိကန်ကြီးရေးလေး Marine တပ်တွေကအကြီးကြီးတွေဟာသမ္မတဘေးမှာရှိနေမှာဖြစ်ပြီးပြည်သူရင်ပြင်ရဲ့ကောင်းကင်ယံပေါ်မှာတော့ သမ္မတတွေရှိတဲ့ အထူး Boeing 747 လေယာဉ် Air Force 1 နဲ့ American Leader က Blue Angel Strike လေယာဉ်တွေ B2 ဘုံကျဲလင် F-35 နဲ့ F-22 ဂျက်တိုက်လေယာဉ်တွေပြန်ဝဲနေမှာဖြစ်ပါတယ်။ဒါအပြင် M1 Abrams အပါအဝင် စစ်တုံး တန်ချက်ကားတွေကိုလည်းပြည်သူရင်ပြင်အခမ်းအနားအနီးအတွင်းမှာချထားဖို့ပင်တဂန်စစ်ဌာနချုပ်ကခွင့်ပြုချက်ရပြီလို့သမ္မတထရမ့်ကတနင်္လာနေ့မှာပဲကြေညာခဲ့တာပါ။ဂျော်ဂျီယာပြည်နယ်စတီဝတ်ခန်းကဒီတန်ချက်ကားတွေဟာ Washington DC ထဲကိုအင်ကာနဲ့အစောပိုင်းမှာရောက်ရှိလာခဲ့တာဖြစ်ပြီးအခမ်းအနားမှာတော့ ဒီတန်ချက်ကားတွေကိုမောင်းပြဖို့မရှိဘူးလို့သမ္မတအင်ဗျူအရာရှိသူကပြောပါတယ်။ဒီပွဲမှာမီးရှူမီးပန်းတွေကိုလည်းညကိုးလိုက်နောက်ပိုင်းမှာကြီးကြီးကျယ်ကျယ်ဖောက်ဖို့ပြင်နေတာပါ။ပထမလင်ကွန်းအမှတ်တရ86ဒီရှိတဲ့နေရာအနောက်ဖက်ကနေစတင်မှာဖြစ်ပြီးနောက်ပိုင်းမှာတော့ပြည်သူရင်ပြင်ကနေနှမိုင်လောက်ကွာမှာရှိတဲ့ပန်းချံမှာပြောင်းပြီးမီးရှူမီးပန်းတွေဖောက်ဖို့လုပ်နေတာပါ။ ထောင်ခုနှစ်86ခုနှစ်ဇူလိုင်လ၄ရက်နေ့မှာဗြိတိသျှလက်ရောက်ကနေအမေရိကန်လွတ်လပ်ရေးရခင်လာဖြစ်ပြီးအမေရိကန်လွတ်လပ်ရေးနေ့ခန်းနာတွေတိုင်းမှာထုံးစံအတိုင်းလွတ်လပ်ရေးနေ့ချီတက်ပွဲတွေနဲ့အတူလွှတ်တော်အဆောက်အဦးအနောက်ဖက် မြက်ခင်း ပြင်မှာ Capitol Fort ဖျော်ဖြေပွဲတွေလည်းပြုလုပ်မှာဖြစ်ပါတယ်။လွတ်လပ်ရေးနေ့တွေကိုအရင်ကဝါရှင်တန် DC မှာကျင်းပတဲ့အခါမှာနိုင်ငံရေးမပါအောင်ရှောင်ရှားလေရှိပါတယ်။သမ္မတထရမ့်လက်ထက်မှာတော့မင်းကွန်းပြောဖို့ပါစီစဉ်လာတဲ့အတွက် 2020 သမ္မတရွေးကောက်ပွဲနီးလာချိန်မှာ သမ္မတအနေနဲ့ဒီခန်းနာကိုသူ့နိုင်ငံရေးအချို့အမြတ်အတွက်လှုပ်လာမှာကိုစိုးရိမ်နေကြသူတွေရှိပါတယ်။စစ်တမ်းကောက်ယူထိတဲ့အခါမှာတော့သမ္မတထရမ့်မင်းကွန်းပြောမှာကို Republican 78 ရာခိုင်နှုန်းနဲ့တတိပုဂ္ဂလ55ရာခိုင်နှုန်းကထောက်ခံတယ်လို့ဒီမိုကရက် တွေကလည်း 29ရာခိုင်နှုန်းကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့သမ္မတမင်းကွန်းပြောမှာကိုမကျေနပ်တဲ့အဖွဲ့အစည်းအများပြားရှိနေပြီးဆန္ဒပြခွင့်ရဖို့အတွက်ရှောက်ထားကြတယ်လို့ခွင့်ပြုမိန့်တွေလည်းရခဲ့ကြပါတယ်။